ဣစရီကိုလူမျိုးတုံးတက်ဖြတ်မှုနဲ့တောင်အာဖရိကနိုင်ငံကဆွဲချက်တင်ထားတာကိုကုလအမြင့်ဆုံးခွန်ရုံးမှဆက်ကြားနာဖို့လက်ခံလိုက်ပါတယ်။ဣစရီဘက်ကတည်မှုကိုပယ်ဖြတ်ပေးဖို့တောင်းဆိုခဲ့တာကို ICJ နိုင်ငံတကာတရားဝန်ကပယ်ချခဲ့တယ်လို့လည်းတရားဥက္ကဋ္ဌဂျွန်အီဒေါင်ဟျူးကမကြသေးခင်ကနိုင်ပိုင်းတွင်ကပဲစင်ချက်ချမှတ်လိုက်တာကိုအခုလိုပြောလိုက်ပါတယ်
။ In light of the following, the court concludes that prima facie it has jurisdiction.Pursuant to Article 9 of the Convention,
လူမျိုးတုံးသက်ပြတ်မှုပဒိရင်သဘောတူချက်ရဲ့ပုံမှန်6မှာဖော်ပြထားတဲ့ဥပဒေကြောင်းတွင်နဲ့အညီဒီမှုကိုဆက်စစ်ဆေးဖို့ကြိုးကြောင်းခံရုံနဲ့လို့ခုံရုံအနေနဲ့ဆုံးဖြတ်လိုက်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်ဣစရေလဘက်ကတောင်းဆိုထားတဲ့အမှုပယ်ချပေးရကိုတော့လိုက်လျောမပေးဖို့ခုံရုံကသဘောထားချမှတ်ခဲ့တယ်လို့ ICJ ဥက္ကဋ္ဌဒေါင်ဟျူးကပြောသွားတာပါ။ကာဇာမားဣစရေလကပါလက်စတိုင်းတွေကိုလူမျိုးတုံးတပ်ဖြတ်နေတယ်လို့တောင်အာဖရိကနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားစွဲခဲ့တာကိုနယ်သာလန်နိုင်ငံသဟိတ်မြို့မှာရှိတဲ့ ICJ တရားရုံးမှာဒေသစံတော်ချုပ်ဒီနေ့ညနေပိုင်းကကြားနာပြီးကနေဦးဆုံးဖြတ်ချက်ချလိုက်တာပါ ICJ အနေနဲ့ကြားကာလတာမြင့်ချက်ပါဆက်ဆုံးဖြတ်ခဲ့တာမှာကာဇာမားရသတပ်ဖြတ်တံရစီမှုရသစောက်အုံတွေကိုပြစ်မှတ်ထားမှုနဲ့စာနာမှုအကူအညီပိတ်ပင်မှုတွေဆက်မလုပ်ဖို့ဣစရေလပေါ်အရေးပေါ်အမိန့်ချမှတ်လိုက်ပါတယ်တကယ်တော့ ISRI နဲ့ South Africa နှစ်နိုင်ငံလုံးဟာဒီ ICJ သဘောတူစာချုပ်ကိုလိုက်နာဖို့လက်မှတ်ထိုးထားတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ဒီနေ့ကြားနာမှုမစခင်လေးမှာပဲခုံရုံးကိုကိုယ်တိုင်တက်လာတဲ့ South Africa နိုင်ငံသားရဲ့ဝန်ကြီးကလည်းပါလက်စတိုင်းတွေခံစားနေရတာကိုကမ္ဘာထိပ်တန်းရောက်လာအောင်လုပ်ပြနိုင်ခဲ့တယ်လို့ပြောခဲ့ပါတယ်ခင်ဗျ။